ဂျာမနီနိုင်ငံရေးသမားတွေအနေနဲ့မိမိတို့ရဲ့သဘောထားကွဲပြားမှုတွေကိုကျော်လွှားဖြေရှင်းကြဖို့ယာရူးကစွန့်ခွာတော့မဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲကတနင်္ဂနွေနေ့ကအလေးထားတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ရွေးကောက်ပွဲအပြီးဂျာမန်ဝန်ကြီးချုပ်အဖြစ်ဘယ်သူကိုရွေးချယ်မလဲဆိုတာပါတီကဆွေးနွေးနေကြချိန်မှာသူမကအခုလိုတိုက်တွန်းလိုက်တာပါ။ရွေးကောက်ပွဲမှာ Social Democrat SPD ပါတီရဲ့ကိုယ်စားလှယ်โอลาฟชอฟကမေ25.9ရာခိုင်နှုန်းနဲ့ပုခါသီကအနိုင်ရခဲ့ပြီးဝန်ကြီးချုပ်အန်ဂလာမာကဲရဲ့ Conservative CDU CSU ပါတီကတော့မကြုံဘူးလောက်အောင်မေယာလတ် 24.1 ရာခိုင်နှုန်းအထိကျဆင်းခဲ့တာပါမေယာလတ်တွေအရ SPD ပါတီဦးဆောင်ပြီးအစိုးရအဖွဲ့ဖို့ဖြစ်လာချိန်မှာမာကဲရဲ့ဒီ Conservative ပါတီခေါင်းဆောင်တဲ့ဖြစ်သူအာမန်လက်ချက်ကလည်းသူတို့ပါတီရဲ့အာဏာကိုဆက်လက်ထိန်းထားနိုင်ရေးတောင်းဆုံးကြိုးပမ်းချက်အဖြစ်ညွန်ပေါင်းအစိုးရဖွဲ့ဖို့ကိစ္စစကားပြောမယ်လို့ကတိပြုလိုက်ပါတယ်။လက်ချက်ဟာမာကဲရဲ့နေရာအတွက်ဝန်ကြီးချုပ်လောင်းအဖြစ်အစားထိုးဝင်ပြိုင်သူပါ။လာမယ့်ဂျာမနီညွန်ပေါင်းအစိုးရသည့်ဖွဲ့ဖို့တွက်ချက်မှုတွေရှုပ်ထွေးနေချိန်မှာလက်ရှိမဲအနေထားမဲအများဆုံးရထားတဲ့ Social Democratic Party နဲ့ Conservative Party တွေက Greens Party နဲ့ Liberal FPD Party တွေကိုဆွဲဆောင်စည်းရုံးဖို့လိုမယ်လို့သုံးသပ်မှုတွေရှိပါတယ်